မြန်မာနိုင်ငံမှာဆက်အနာသိမ်းတာကပြည်တွင်းရေးတာဖြစ်တယ်လို့တရုတ်နိုင်ငံကပြောပြီးမြန်မာနိုင်ငံအတွင်းမှာအခြေအနေတွေအေးဆေးပြီးတော့ပုံမှန်အနေထားပြန်ရောက်ဖို့ပတ်ဆိုင်သူတွေအားလုံးနဲ့ဆက်သွယ်ပြောဆိုနေတယ်လို့ဆိုပါတယ်။ကုလသမဂ္ဂဆိုင်ရာဂျနီဗာခြေဆိုင်တရုတ်သံတမန်ကြီးချန်ဆူးကဒီနေ့ကျင်းပတဲ့လူခွင့်ကောင်စီအထူးစည်းဝေးမှာမြန်မာနိုင်ငံထဲဖြစ်ပျက်နေတာတွေကမြန်မာနိုင်ငံပြည်တွင်းရေးသက်သက်သာဖြစ်တယ်လို့ပြောခဲ့ပါတယ်။ဒီလူခွင့်ကောင်စီအထူးစည်းဝေးကိုမြန်မာဒီမိုကရေစီရဲ့အလေးထားခဲ့တဲ့ပြည်ထောင်တဲ့ဥရောပသမဂ္ဂတို့ကဦးဆောင်ခဲ့ပြီးမြန်မာနိုင်ငံရဲ့အာဏာသိမ်းမှုဖြစ်လာပြီးအမြန်ခေါ်ယူခဲ့တာဖြစ်ပါတယ်။ဒီစည်းဝေးမှာပဲတရုတ်သံတမန်ကြီးချန်ကတရုတ်အနေနဲ့မြန်မာနိုင်ငံထဲမှာပါဝင်ပတ်သက်နေသူတွေအားလုံးနဲ့ဆက်သွယ်ရေးဆက်ဆံရေးလမ်းကြောင်းတွေရှိထားပြီးဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့ဘယ်သူတွေနဲ့ဘယ်လိုဆက်သွယ်ပြောနေတယ်ဆိုတာကိုတော့အသေးစိတ်မရှင်းပြခဲ့ပါဘူး။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့တရုတ်နိုင်ငံခြားရေးအကြီးအကဲရန်ကြီးချီတို့လည်းဖုန်းနဲ့ဆွေးနွေးတုန်းကဒီအာဏာသိမ်းမှုပေါ်စန့်ကြေးဝေဖန်ဖို့တရုတ်ကိုတိုက်တွန်းခဲ့ပေမဲ့တရုတ်ဘက်ကတော့အလားတူအတိုင်းပဲမြန်မာနိုင်ငံရဲ့ကွဲပြားမှုတွေကိုသက်ဆိုင်သူတွေဖြေရှင်းကြမယ်လို့ပြောခဲ့ပါတယ်ခင်ဗျာ။